ထိုင်းဆိုရဟာမဲဆောက်မြောက်ဒီနေဆက်ကုံတော်ရေးဖွံ့ဖြိုးမှုကိုနမူနာဆံပြဖြစ်အောင်အာပေမြင့်တင်ဆောင်ရွက်နေတဲ့ဟာထိုင်းပုဂ္ဂလိကလုပ်ငန်းတွေအတွက်မြန်မာနိုင်ငံအပြင်တခြားအိန္ဒိယနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုအခွင့်အလမ်းတွေရှိလာစေနိုင်တယ်လို့ဆိုပါတယ်။အစိုးရရဲ့မူဝါဒဖြစ်တဲ့နေဆက်ကုံတော်ရေးနဲ့ Stronger Together အတူတကွတမ္မာတောင်းတင်းစီရေးစီးပွားရေးမူဝါဒအောက်မှာယင်းနှိမ့်နှံမှုတွေတိုးမြင့်လာရေးကိုထိုင်းကုမ္ပဏီအများပြားကအထောက်အကူပြုနေကြတယ်လို့ကုံတော်ရေးဝန်ကြီးအဖရာဒီတန်ပရာဖုံးကပြောပါတယ်မဲဆောက်မြဝတီနေဆက်ဖြတ်ကျော်ကူတက်မှုနဲ့ကုံတော်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းအများပြားကအထူးစိတ်ဝင်စားတဲ့လက္ခဏာတွေ့ရှိနေရကြောင်းရှေ့ပြေးနမူနာဖြစ်အိန္ဒိယတိုင်းပြည်တွေနဲ့ကုံတော်မှုစီမံကိန်းတွေကိုထိုင်းအစိုးရကလှုပ်ဆောင်နေကြောင်းလည်းသူမကပြောပါတယ်မဲဆောက်မြဝတီနေဆက်ကိဟာထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအရေးပါဆုံးနေဆက်ဖြတ်ကျော်ကူတက်ရေးခိတ်ဖြစ်ကြောင်းတန်ပရာဖုံးကပြောပါတယ်ဒီနေဆက်ဖြတ်ကျော်ကူတက်မှုပုံစံကိုနမူနာယူပြီးတော့တခြားနေဆက်ဒေသတွေရဲ့နေဆက်ကုံတွယ်မှုတွေကိုမြင့်တင်ပေးနိုင်ကြောင်းလည်းသူမကပြောပါတယ်။မလပထမပတ်သတင်းပတ်အတွင်းမှာတက်ခရိုင်မဲဆောက်မြို့မှာဖွင့်လှစ်ခဲ့တဲ့နှစ်နိုင်ငံကြားကုံတွယ်မှုမြင့်တင်လှုပ်ဆောင်ပေးရေးဆောင်ဖို့ဖြစ်တဲ့ Stronger Together အတူတကွတမာတောင်းတင်းစီရေးထိုင်းနိုင်ငံနဲ့တခြားနေဆက်တွေမှာလည်းအသုံးပြုသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။